ရကျနိုင်ငံမှာအသေးစားပေါက်ကွဲမှုတစ်ခုအနေဆုံးကဖြစ်ပွားခဲ့ပြီးတော့လုံခြုံရေးတပ်ဖွဲ့ရဲ့ပြစ်ခတ်မှုကြောင့်လူတဦးအဲ့ဒီမှာသေဆုံးသွားခဲ့ပါတယ်။ဒီဖြစ်ပျက်ကိုအကြမ်းဖက်တိုက်ခိုက်မှုအဖြစ်သဘောထားတယ်လို့ဘယ်ဂျီယံဆိုရရှင်းနေရုံရဲ့ပြောခွင့်ရပုဂ္ဂိုလ်ကဆိုပါတယ်။မနေ့ကညဘယ်ဂျီယံအချိန်9နာရီလောက်မှာဘူတာယုံအတွင်းပေါက်ကွဲမှုဖြစ်ခဲ့ပြီးတော့စစ်သားတွေကဖောက်ခွဲသူလို့ယူဆတဲ့သူကိုပြစ်ခတ်ခဲ့လို့သေဆုံးသွားတယ်လို့ဆိုပါတယ်။သေဆုံးသူဟာကျောပုတ်အိတ်တလုံးလွှဲထားပြီးတော့ဖောက်ခွဲရေးကပတ်တစ်ခုလည်းပတ်ထားတယ်လို့ဆိုပါတယ်။မြင့်မြင့်တက်တဲ့သူကတော့ပောက်ကွဲမှုမဖြစ်ခင်မှာပောက်ကွဲသူကဖျားဖြေကမြင့်မြတ်တယ်လို့အရက်လိုအော်ဟစ်တာကိုကြားခဲ့ရတယ်လို့ဆိုပေမဲ့ဒီပြောဆိုချက်ဟုတ်မဟုတ်ဆိုတာကိုမှတ်ချက်ပေးဖို့ကတော့အစိုးရရှိနေုံပြောခွင့်ရပုဂ္ဂိုလ်ကညင်ပါလေလူမှုကွန်ရက်မှာမြင်တွေ့ရတဲ့တပ်ပုံတွေမှာတော့ဘူတာယုံတွေးမိနေငယ်လောင်ကြောင်းနေတာကိုတွေ့ရပါတယ်ပြီးခဲ့တဲ့2015ခုနိုဝင်ဘာလတုန်းကဘယ်လ်ဂျီယံနိုင်ငံဘရပ်ဆဲလ်ရှေ့ဆိုင် IS စစ်သွေးကြောအဖွဲ့ဝင်တွေရဲ့တက်ခတ်မှုကြောင့်ပြည်ထဲမှာလူ130တိဆုံးခဲ့ရပါတယ်ပြည်내မလာတော့ကလည်း Brussels လေစိတ်နဲ့ယသာပူတာယုံမှာတက်ခတ်မှုတွေရှိခဲ့ပြီးတော့လူ30ဦးသေဆုံးခဲ့ပါတယ်။အဲတက်ခတ်မှုတွေပြည်ကြရဘယ်ဂျီယံနိုင်ငံမှာအထူးသတိထားမှုတွေရှိနေတာပါ။